အာနာဒိတ်ရင်ကစပြီးသင်းစရာဝင်ပြီးအထက်လူကြီးအကျိတ်တင်ပြတဲ့အကျင့်ရှိလာခဲ့ပါတယ်။သင်းစစ်မခံနိုင်တဲ့အစိုးရဌာနနဲ့အဖွဲ့အစည်းတွေလည်းရှိပါတယ်။သင်းကိုင်းသင်းစစ်လုပ်ငန်းကိုနိုင်ငံခြားမှာအလေးထားပေမဲ့အာနာအလွဲသုံးစားလုပ်တဲ့တန်းပြီမှာတော့ဂရုမစိုက်ပါဘူး။ဒါကြောင့်နိုင်ငံများအခုအကြီးနဲ့တန်းပြီကိုပြန်လဲထူထောင်တဲ့အခါနိုင်ငံတကာလက်ခံကျင့်သုံးတဲ့သင်းကိုင်းစပါသင်းစစ်စံတိုင်းလိုက်နာကျင့်သုံးဖို့လိုအပ်လာပါတယ်။ဒီရွေးချက်နဲ့မြန်မာနိုင်ငံစီးရင်ကောင်စီဥပဒေကို2015ဇွန်လမှာပြဋ္ဌာန်းပါတယ်။နောက်နှစ်နှစ်ကြာတော့2019ဇွန်လမှာစီးရင်ကန်စီးရင်စစ်စံတမ်းမှချက်ကိုလိုက်နာမှုနဲ့ပတ်သက်ပြီးကမ္ဘာ့ဘဏ်နဲ့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့တို့ကပူးတွဲအစီရင်ခံစာထုတ်ပြန်ပါတယ်။ Report on Observance of Standards Accounting and Auditing ဆိုတဲ့အစီရင်ခံစာကိုလက်မှတ်ရပြည်သူစီးရင်ကန်များအသင်းနဲ့မြန်မာနိုင်ငံစီးရင်ကောင်စီရဲ့အကူအညီနဲ့ရေးသားပြီးတောင်ကိုရီးယားကရန်ပုံငွေထောက်ပံ့တယ်လို့ဆိုပါတယ်။ဗန္ဒာရေးနဲ့ငွေကြေးကိစ္စတိသာမြင်သာမှုငွေမဲတိုက်ပြမှုဗန်ကြီးချက်မှုနဲ့စီးရင်ကိုင်းစနစ်စတာတွေကိုစီစစ်ပြီးရေးထားတာဖြစ်ပါတယ်
။ပြည်တွင်းကုမ္ပဏီတွေရဲ့ဗန္ဒာရေးနဲ့စီးရင်ရှင်တန်းအပြည်ပြည်ဆိုင်ရာအစဉ်အတန်းရှိလာတာကိုနိုင်ငံသားကုမ္ပဏီတွေလိုလားပါတယ်။ဈေးဝယ်စည်းဝါးရေးအခြေခံဟာဗန္ဒာရေးအစီရင်ခံစာအစဉ်အတန်းနဲ့စည်ရင်းကန်စည်ရင်းစစ်လုံနီးလုံထုံဖြစ်ပါတယ်ဒီနေရာဒီမှာတာဝန်ယူမှုနဲ့တည်တာမြင်တာမှုရှိလာရင်မြမဈေးကွက်မှာဒန်းလူရီလူပြန်ဆိုင်နိုင်မှာမို့ရင်းနှီးမြှုပ်နှံသူတိုးပွားလာနိုင်တယ်လို့ဆိုပါတယ်အပြည်ပြည်ဆိုင်ရာစံနှုန်းနဲ့အညီလောက်ကင်နေတဲ့ဈေးဝယ်စနစ်ကိုယုံကြည်သူတွေများပြားလာနိုင်ပါတယ်ဒါကြောင့်2016မှာပြဋ္ဌာန်းလိုက်တဲ့ငွေကြေးအဖွဲ့အစည်းများဥပဒေကိုအကောင့်တွေအဖော်ဖို့နဲ့ကုမ္ပဏီဥပဒေကိုပြဋ္ဌာန်းဖို့တိုက်တွန်းထားပါတယ်။ကမ္ဘာ့ဘဏ်ကတိုက်တွန်းပြီး6လအကြာ2019ဒီဇင်ဘာလမှာကုမ္ပဏီများဥပဒေကိုပြဋ္ဌာန်းလိုက်ပါတယ်
။စာပြင်းလာ300ကျော်ရှိတဲ့မြန်မာနိုင်ငံကုမ္ပဏီများဥပဒေအခန်း24မှာဗန္ဒာရေးဆိုင်ရာအစီရင်ခံစာများနဲ့စီးရင်စစ်ဆေးရေးများအကြောင်းကိုဖော်ပြပါတယ်။ဒီနေရာမှာမြန်မာနိုင်ငံစီးရင်ကောင်စီနဲ့လက်မှတ်ရပြည်သူစီးရင်ကိုင်အသင်းရဲ့တော်ဝင်တဲ့အခန်းကဏ္ဍကိုရှင်းလင်းပြတ်သားစွာဖော်ပြဖို့လိုတယ်လို့ဆိုပါတယ်။လက်မှတ်ရပြည်သူစီးရင်ကိုင်အသင်းဟာပြည်သူအကျိုးစီးပွားမြင့်တင်နိုင်ဖို့အတွက်ပြီးကြလွတ်လပ်စွာရည်တည်နိုင်ဖို့လိုတယ်လို့လည်းကမ္ဘာ့ဘဏ်ကဆိုပါတယ်။ဒါကြောင့်မြန်မာနိုင်ငံစီးရင်ကောင်စီဥပဒေကိုနောက်အခါမှာပြင်ဆင်ရမယ်ဆိုတဲ့သဘောဖြစ်ပါတယ်။အဲ့ဒီအခါကျမှဒီအဖွဲ့အစည်းနှစ်ခုဟာတာဝန်အသီးသီးကိုအပြည့်အဝထမ်းဆောင်နိုင်ပါလိမ့်မယ်။
မြမစီဝါရေးဟာလင်းမြန်စွာတိုးတက်နေတာကြောင့်အပြည်ပြည်ဆိုင်ရာအသိအမှတ်ပြုတဲ့အရေးချင်းရှိသူစီးရင်ကိုင်နဲ့စီးရင်စစ်တွေအများပြားလိုအပ်လာမှာဖြစ်ပါတယ်။ဒါကြောင့်နိုင်ငံခြားစီးရင်ကိုင်စီးရင်စစ်နဲ့ပတ်သက်ပြီးချုပ်ချယ်ထားတာတွေကိုရှော့ပေးလိုက်ရင်လိုအပ်တဲ့စီးရင်ပညာရှင်တွေကိုရနိုင်ွယ်ရှိပါတယ်။စီးရင်ကိုင်တင်လိုင်းကျောင်းတွေမှာအခုတုံးနေတဲ့တင်ယိုးဟာအပြည်ပြည်ဆိုင်ရာစံနှုန်းကိုမမှီသေးတာမို့ပြန်လည်ပြုပြင်ပြီးအစင်းရလာအောင်လုပ်ဖို့တင့်တယ်လို့အကြံဉာဏ်ပေးထားပါတယ်တိတိယောက်ပြောင်းလဲနိုင်ဖို့တက္ကသိုလ်ကစည်ရင်းနဲ့ငွေကြေးဆိုင်ရာဘွဲ့ပေးတဲ့သင်တန်းတွေကိုလည်းအစင်းညှင့်ပေးရပါလိမ့်မယ်ဒီနေရာမှာဆရာဆရာမတွေဟာအဓိကအခန်းကပါဝင်နေတာမို့သူတို့ကိုလည်းအစင်းညှင့်လာအောင်လုပ်ပေးနိုင်ဖို့လိုအပ်ပါတယ်ဒီလိုလုပ်နိုင်ဖို့အတွက်ကုမ္ပဏီတွေနဲ့လည်းတိုင်ပင်ဆွေးနွေးရပါလိမ့်မယ်
ပြည်ပြင်ပြောင်းလဲနိုင်ရင်ရေရှည်မှာမြမပြည်ကလက်မှတ်ရပြည်သူစီးရင်ကိုင်ကိုကဘာကအတိအမှတ်ပြုလာပါလိမ့်မယ်။ဒါကြောင့်မို့တိုးတက်နေတဲ့မြမစီးပွားရေးလူအချက်ကိုဖြည့်ဆည်းဖို့အတွက်ကမ္ဘာအစ်စ်မီစီးရင်ကိုင်နဲ့စီးရင်စစ်တွေကိုအမြဲတမ်းဝေးထုတ်နိုင်ဖို့လိုပါတယ်။လောလောဆယ်တော့ကိုယ်ပိုင်စီးရင်ကိုင်တင်သားကြောင့်14ခုရှိနေတာတွေ့ရပါတယ်။ဒီကြောင့်တွေကိုဒီပလိုမာစီးရင်ကိုင်တင်သားနဲ့လက်မှတ်ရပြည်သူစီးရင်ကိုင်တင်သားလို့ခေါ်ပါတယ်။မြန်မာပြည်ကဗန္ဒာရေးအစီရင်ခံစာနဲ့ဗန္ဒာရေးရှင်းတန်းဟာနိုင်ငံတကာအဖြစ်မမီသေးဘူးလို့ဆိုပါတယ်။2019ထုတ်အပြည်ဆိုင်ရာစီးရင်စစ်စံတမတ်ချက်အတိုင်းမြန်မာပြည်မှာလုတ်ကင်ဆောင်ရွက်ဖွယ်ရှိပေမဲ့2019ထုတ်စီးရင်စစ်စံကိုအသုံးပြုနေသေးဖြစ်ပါတယ်။စီးရင်ကင်ရဲ့ကျွမ်းဝင်တိုက်ခါနဲ့ရပိုင်ခွင့်တွေကိုနိုင်ငံတကာစီးရင်ကင်ဖက်ဒရေးရှင်းက2009ကစပြီးပြုပြင်ပြောင်းလဲထားပါတယ်။ဒီစံတမတ်ချက်အတိုင်းလုံနိုင်ဖို့စီးရင်ကိုင်စီးရင်စစ်တွေကရွေရပါလိမ့်မယ်။မြမပြည်မှာစီးရင်ကိုင်စီးရင်စစ်လုပ်ငန်းအားနည်းနေတာကိုအတိအမှတ်ပြုပြီးရှင်းတာအားကောင်းလာအောင်စီးရင်ကောင်စီနဲ့လက်ပါရပြည်သူစီးရင်ကိုင်အသင်းက ကျိုးပန်းရလိမ့်မယ်လို့ကမ္ဘာဘဏ်ကသုံးသပ်ထားပါတယ်ခင်ဗျာ။